အခုတခါထိုင်းမြန်မာနယ်စပ်ကပေးပို့တဲ့သတင်းကိုထုတ်လွှင့်ပေးပါဦးအောင်မယ်။ထိုင်းမြန်မာနယ်စပ် tax ပြည်နယ်ထဲမှာအုံချံဒုက္ခသည်စခန်းမှာနှစ်လအတွင်းကိုဗစ်ကာယရောဂါကူးစက်သူ900ကျော်အထိရှိနေပြီးဒုက္ခသည်တွေမိသားစုလိုက်ကူးစက်မှုတွေနဲ့ကလေးတွေပါကူးစက်နေတယ်လို့သိရပါတယ်။ VOA သတင်းတောက်မအေးမာကအခုလိုပေးပို့ထားတာနားဆင်ကြပါခင်ဗျာ
။ထိုင်းမြန်မာနယ်စပ်တက်ပြည်နယ်ထဲကအုံချံဒုက္ခသည်စခန်းမှာကိုဗစ်ကူးစက်သူနှစ်လတွင်900ကျော်တိရှိနေပါတယ်။ကိုဗစ်ဒုတိယလိုင်းမှာတော့ကူးစက်မှုအနည်းငယ်သာရှိခဲ့ပေမဲ့ကိုဗစ်တတိယလိုင်းမှာတော့နှစ်လအတွင်းဒုက္ခသည်တွေကြောင့်လက်တက်ကူးစက်မှုတွေရှိလာပြီးလူဝင်မာလာထဲမှာတော့ကူးစက်ခံရသူတွေထဲမှာကလေးတွေများပါတယ်ဆိုပြီးအုံပြန့်ဒုက္ခသည်စခန်းကဒုက္ခသည်တဦးကပြောပြပါရစေ။အုံ
ပြန့်ဒုက္ခသည်စခန်းကိုဗစ်တွေကတော့အယောက်900ကျော်သွားပြီနှစ်လထဲမှာ10လပိုင်းမှာ10ယောက်တည်တယ်17လပိုင်းမှာ10ယောက်တည်တယ်မိသားစုလိုက်ကူးဆက်တာရဲ့နောက်ကကလေးကူးကများလာတာရဲ့
ကိုဗစ်ကူးဆက်ခံရသူတွေများလာတဲ့အတွက်ဒုက္ခသည်စခန်းတွေကစတင်ကြောင်းတွေကိုတော်တွေကိုကိုဗစ်စင်တာအဖြစ်ပြောင်းလဲပြီးဖွင့်လှစ်ထားရတယ်လို့လည်းပြောပြပါတယ
်အဆက်တန်းကြောင်းไต้หวันမှာအဲ့မှာလဲထားတယ်ကိုဗစ်စင်တာလုပ်ထားတယ်ไต้หวันကဇုံအေးမှာဇုံအေးမှာလဲထားတယ်အကြီးပဲနောက်ဆေးရုံမှာလဲထားတယ်ကိုယ်တော်မှာလည်းဒီအောက်ကကိုယ်တော်မှာပေါ့ဟိုကျွန်တော်တို့ဇုံအေးကိုယ်တော်မှာလည်းထားတယ်အဲနောက်အခုဆေးရုံကြီးမှာဆေးရုံမှာကျွန်တော်အခန်းကြီးဖွင့်ပလိုက်တယ်အဲ့ဒီလူတွေနဲ့ပတ်သက်လို့ဒီ TBC က680ပေးတယ်တယောက်ကို
အခုဆိုရင်ကိုဗစ်ကာကွယ်ဆေးထိုးနှံပေးတာရှိနေပြီးစခန်းတွင်းဒုက္ခသည်ဥယျာဉ်ရဲ့ထက်ဝက်လောက်ကကိုဗစ်ကာကွယ်ဆေးထိုးနှံပြီးကြီးခဲ့ပြီလို့လည်းပြောပြပါတယ်
အဲစခန်းရဲ့စခန်းရဲ့တာဝန်ကြီးပုဂ္ဂိုလ်တွေကအကုန်လုံးဆေးဆက်ရှင်နဲ့အထက်တွေဆေးလာထိုးကြဖို့အတွက်ကိုဖိတ်ခေါ်တယ်တိုက်တွန်းတယ်အဲတဝက်နီးပါးလောက်ကဆေးထိုးပြီးသွားလောက
်ပြီးရတဲ့နေ့ကတော့အုပ်ချုပ်ဒုက္ခသည်စခန်းမှာပထမဦးဆုံးကိုဗစ်ကာယရောဂါကိုစတင်ဖြစ်ခဲ့တာပါအဲ့ဒီအချိန်လုံးကဒုက္ခသည်တဦးစားနှစ်ဦးစားကကိုဗစ်ဖြစ်ခဲ့ပြီးအခုလိုမျိုးအဆုလိုက်ပြုံလိုက်ကူးစက်တာလည်းမရှိခဲ့ပါဘူး။အဲဒီနောက်ထိုင်းရင်ဒုက္ခသည်စခန်း၊နေလာဒုက္ခသည်စခန်း၊နေလာဦးနဲ့နေလာမူစခန်းတွေမှာကိုဗစ်ကာယရောဂါတွေထပ်ပြီးတော့ကူးစက်ခဲ့တာပါ။ထိုင်းဆိုရကတော့စက်တင်ဘာလကစပြီးလေးလအတွင်းမှာကိုဗစ်ကာကွယ်ဆေးပြည်ထောင်ငံလုံးအနှံ့ပြီးထွန်းနိုင်ဖို့ရည်မှန်းထားပါတယ်။ဒီအတွက်နိုဝင်ဘာလထဲမှာတော့အုပ်ချုပ်ဒုက္ခသည်စခန်းတွေမှာမိသူမဆိုကိုဗစ်ကာကွယ်ဆေးထိုးနှံနိုင်ပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာလွန်ခဲ့တဲ့အနှစ်30ကျော်တည်းကပြည်သူ့စစ်နဲ့နိုင်ငံရေးပတိညင်မှုတွေကြောင့်ထွက်ပြေးသိမ်းဆောင်လာသူတွေဟာထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်းကုန်းမှုမှာခိုလုံနေထိုင်နေကြပါတယ်။တပ်ပြည်နယ်တွေကအုပ်ချုပ်ဒုက္ခသည်စခန်းမှာတော့လူဦးရေ8000လောက်ရှိပါတယ်ရှင်။